ပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့မနေ့ပိုင်းကမွန်ပြည်နယ်တထုံမြို့မှာပြည်နယ်ဝန်ကြီးချုပ်နဲ့လူလူတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲဒီတွေ့ဆုံပွဲမှာပြည်သူတယောက်ကကုန်စည်နှုန်းကြီးမြင့်နေမှုနဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကိုမေးခွန်းတစ်ခုမေးမြန်းပါတယ်။ဝန်ကြီးချုပ်ပြန်ဖြေလိုက်တဲ့စကားကတော့အင်တာနက်လူမှုကွန်ရက်ဆံမျက်နှာတွေမှာပြန့်နှံ့သွားပြီးအတော်လေးဝေဖန်တာခံရရပါတယ်။သူပြောလိုက်တာကကုန်စည်နှုန်းကိုကြားကျင်နေဆိုရင်ဟင်းကိုတမယ်ပဲစား။ဟင်းတမယ်ပဲစားတော်ပြီ။ခဏလေးကုန်စင်းလုံးကြသွားမယ်ဆိုတဲ့စကားလုံးပါပဲဒီစကားလုံးနဲ့ပတ်သက်ပြီးဇန်နဝါရီ4ရက်နေ့မော်လမယ်မြို့မှာလုပ်တဲ့လွတ်လပ်ရေးနေ့အခမ်းအနားမှာထပ်ပြီးရှင်းပြခဲ့ပြန်ပါတယ်ဒါပေမဲ့သိပြီးအဆင်ပြေတဲ့ဖြေရှင်းစကားမဟုတ်ခဲ့ပါဘူးကုန်စင်းလုံးကြဆင်းရင်းနဲ့ပတ်သက်ပြီးမုံမီနဲ့ဝင်းကျုပ်ပြောစကားဘာတွေမှားသွားသလဲမုံဝင်းကျုပ်ပါဝင်လက်ရှိ NLD အစိုးရအဖွဲ့တာဝန်ရှိသူတွေဟာအစိုးရတရားရဲ့အဓိကတာဝန်ဘာတွေလဲဆိုတာသေသေချာချာသိကြပါရဲ့လားဆိုတာလေလာသုံးသပ်ကြည့်ကြရအောင်ပါ
မုန်ကြီးနယ်ဝင်ကြီးချုပ်တထုံမှာပြောခဲ့တာကကုန်စင်းနှုံကြစီချင်းရင်ထမင်းကိုတနက်ပဲစားအလူတွေမှာကျွေးတာမွေးတာတွေကလည်းများလို့နဲ့ဒါကိုရှော့ချကြအဓိကအားဖြင့်ချိုးချံချွေတာကြဆိုတဲ့သဘောမျိုးပြောတာဖြစ်ပါတယ်ဒါမျိုးအမျိုးသားကောင်းဆောင်ဘူချော့အောင်ဆန်းကလည်းသူမကြဆုံးခင်အချိန်တုန်းကစစ်ပီးခေအင်္ဂလန်နဲ့ရုရှားကိုနမူနာပေးပြီးချိုးချံချွေတာဖို့ပြောခဲ့တာကိုနမူနာပေးခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တာကိုဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မော်လမြိုင်မှာမိကွန်းပြောတဲ့အခါသူ့ဆိုလိုရင်းဟာပြည်သူတွေကိုဟင်းတမဲတဲ့စားချိုးချံချွေတာပြီးပေါ်ရှန်နဲ့ငွေကိုရင်းနှီးမြှုပ်နှံကြရင်ကုန်စည်နှုံးကျသွားမှဖြစ်တယ်လို့ပြန်ပြီးရှင်းလင်းခဲ့ပါတယ်။တကယ်တော့သူအဲ့ဒီလိုထပ်ပြီးဖြေရှင်းတာကိုလည်းပြည်သူတွေကဘဝင်မကျလက်မခံနိုင်ကြပါဘူး။အကြောင်းကတော့ကုန်စည်နှုန်းကျဆင်းရေးမှာအစိုးရကဘာတာဝင်မှမရှိတဲ့သဘောပြည်သူတွေကချိုးချံချွေတာလိုက်ရင်ပဲကုန်စည်နှုန်းကျသွားနိုင်တဲ့သဘောပြောခဲ့လို့ပါပဲ။မုံပြင်းနယ်ဝင်ကြီးချုပ်ပြောစကားနဲ့အတိအကျမတူပေမဲ့ခက်ဆင်ဆင်စကားမျိုးပြောခဲ့ဘူးသူနောက်တစ်ယောက်ကတော့တီထောင်စုအစိုးရစီမံဘဏ္ဍာဒုဝန်ကြီးဦးအောင်ထူပါ။သူကကုန်စည်နှုန်းတက်ရတာနဲ့ပတ်သက်ပြီးပြည်သူတွေဟာအစိုးရကိုပဲအပြစ်တင်နေတာအကျင့်ပါနေတဲ့အကြောင်းဒါဟာမိုင်းဆက်မပြောင်းနိုင်ကြလို့ဖြစ်တဲ့အကြောင်းဈေးကွက်စီးပွားရေးစနစ်မှာဈေးကွက်ကိုလွှမ်းမိုးထားတာအစိုးရမဟုတ်တဲ့အကြောင်းဝယ်လိုအားနဲ့ရောင်းလိုအားလိုခေါ်တဲ့ဈေးကွက်အင်အားစုတွေပဲဖြစ်တဲ့အကြောင်းပြောဆိုထားလို့ပါပဲသူပြောတာတွေအမှန်ပဲလားကုန်စည်နှုန်းကြီးညားခြင်းပြဿနာမှာအစိုးရကဘာတာဝင်းမှမရှိဘူးလားဆိုတာကလည်းလေလာသုံးသပ်ကြည့်ဖို့ကောင်းတဲ့ပြဿနာတစ်ခုပ
ါဒါနဲ့ပတ်သက်ပြီးပထမဦးဆုံးရှင်းဖို့လိုတာကပြည်သူတွေပြောနေတဲ့ကုန်စည်နှုန်းမြင့်တက်မှုပြဿနာဘာလဲဆိုတဲ့အတိအပင်သိဖို့လိုပါတယ်။ပြည်သူတွေပြောဆိုနေကြတာဟာလက်ရှိသူတို့အလုပ်လုပ်ပြီးရနေတဲ့ဝင်ငွေနဲ့ကုန်ပစ္စည်းဒါမှမဟုတ်ဝန်ဆောင်ခတွေကိုဘလောက်အတိုင်းအတာဝယ်ယူသုံးစွဲနိုင်တယ်လဲဆိုတဲ့အခြေအနေကိုဆွေးနွေးတာပါ။သူတို့ရတဲ့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုနေထိုင်ရေးအတွက်သုံးနေရသလဲ။သူတို့ဝင်ငွေရဲ့ရာခိုင်နှုန်းဘလောက်ကိုအသက်ရှင်ရုံအဆင့်စားသောက်ရေးမှာသုံးနေရသလဲ။သူတို့ဝင်ငွေနဲ့ဘလို့ကုန်ပစ္စည်းဘလောက်ဝယ်နိုင်တယ်လဲအဲ့လိုအခြေအနေကိုဆွေးနွေးတာပါ။ပြောရရင်ရတဲ့ဝင်ငွေနဲ့ဘာမှလောက်လောက်လလအသုံးမပြုနိုင်မဝယ်နိုင်မချမ်းနိုင်ဖြစ်နေတာပါဒါကိုပြည်သူတွေကသူတို့ဝင်ငွေတွေကတော့တိုးတက်မလာဘူးအခြားတစ်ဖက်မှာတော့ဝယ်ယူစားသုံးရတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေကတော့မြင့်တက်လာတဲ့ဆိုပြီးကုန်စည်နှုန်းမြင့်တက်လာတဲ့ဆိုတဲ့အသုံးနှုန်းကိုအလွယ်တကူသုံးနှုန်းနေကြတာဖြစ်ပါတယ်ဒါကိုအစိုးရအဖွဲ့တာဝန်ရှိသူတွေနားလည်ဖို့လိုအပ်ပါတယ်
တကယ်တော့ကုန်စည်နှုန်းတက်ခြင်းကျခြင်းဟာရောင်းလိုအားနဲ့ဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုပြီးလွယ်လွယ်ပြောလို့ရတာမျိုးတော့မဟုတ်ပါဘူး။ကုန်စည်နှုန်းဒါမှမဟုတ်ဝန်ဆောင်ကဈေးနှုန်းတတ်မှတ်မှုတွေမှာအစိုးရကကောက်ခံတဲ့အခွန်အခဈေးနှုန်းကုန်ပစ္စည်းထုတ်လုပ်မှုကုန်ကြစရိတ်တည်ယူပို့ဆောင်ရေးစရိတ်ကုန်ပစ္စည်းဖြန့်ဖြူးပုံစနစ်မြန်မာကျပ်ငွေတန်ဖိုးအနည်းအမြင့်အဆရှိတဲ့အချက်ပေါင်းများစွာပါဝင်နေပြီးအဲ့ဒီအချက်အများစုဟာလေအစိုးရရဲ့စီမံခန့်ခွဲမှုနဲ့ဓာတ်ရိုက်ပတ်သက်နေလို့ပါပဲဥပမာအဖြစ်အရင်ဆရာနာရှင်တွေခေတ်ကတည်ရင်းမှာမော်ရယ်မြင့်ကားတစ်စီးကျပ်သိန်း3000ဝန်းကျင်မိုဘိုင်းဖုန်းစင်ကတ်တစ်ခုကျပ်သိန်း40ကျော်အမှန်တကယ်ဖြစ်ခဲ့ဘူးပါပဲဒါဟာရောင်းလိုအားဝယ်လိုအားကြောင့်ဖြစ်ရတယ်ဆိုရင်အတော်လေးကိုမှားယွင်းတဲ့သုံးသက်ချက်ဖြစ်ပါလိမ့်မယ်နောက်ပိုင်းကားတင်သွင်းခွင့်ကိုအစိုးရကဖြေလျှော့ပေးလိုက်တဲ့အခါမိုဘိုင်းဆက်သွယ်ရေးလုပ်ငန်းနိုင်ငံတကာပုဂ္ဂလိကကုမ္ပဏီတွေကိုလုပ်ကင်ခွင့်ပြုပြီးလွတ်လပ်စွာပြိုင်ဆိုင်ခွင့်ပြုလိုက်တဲ့အခါကားစင်းနှုန်းတွေကျမိုဘိုင်းဖုန်းစင်ကတ်တစ်ခုကျပ်1500ဝန်းကျင်တနည်းအားဖြင့်ဒေါ်လာကျော်ကျော်ဈေးနှုန်းအထိကျဆင်းသွားတာတွေ့နိုင်ပါတယ်။ဒါဟာအစိုးရရဲ့စီမံခန့်ခွဲမှုကြောင့်ဈေးနှုန်းကျဆင်းသွားရတဲ့ဆိုတဲ့နမူနာကောင်းပါ အလားတူပဲရှမ်းပြည်နယ်အောင်ပန်းဘက်ကဂေါ်ဘီတို့တွေရန်ကုန်ရောက်တဲ့အခါဘားချောင်ဈေးနှုန်းအဆမတန်ကြီးမြင့်သွားရသလဲကုန်ကားတစားကတွေကြီးမြင့်နေလို့လားလမ်းမှာကောက်ခံတဲ့အခွန်အခမြင့်မားနေလို့လားတွက်ချက်ရပါမယ်ကုန်ကားတစားကကြီးမြင့်ရတယ်ဆိုရင်လည်းဘာအကြောင်းကြောင့်လဲကုန်ကားအတွက်ရင်းနှီးမြှုပ်နှံထားတဲ့တံမိုးကမြင့်နေလို့လားအဲ့ဒီလို့ဆိုကုန်ကားတင်သွင်းခွင့်မှာကောက်ခံတဲ့အခွန်နှုံးထားမော်တော်ယာဉ်မှတ်ပုံတင်ကြီးစတာတွေမြင့်နေလို့လားပြန်ဆန်းစစ်ပြီးအစိုးရကဖြေရှင်းမှုတွေလုပ်ပေးရပါမယ်။နောက်ထပ်ပြဿနာတစ်ခုကကုန်ပစ္စည်းထုတ်လုပ်မှုစားစရိတ်ကြီးမြင့်လို့ကုန်စည်နှုံတွေတက်ရတာပါ။ကုန်ပစ္စည်းထုတ်လုပ်သူတွေဟာအစိုးရအခွန်အခကြောင့်ကုန်ကျန်းတွေကိုဈေးကြီးပေးဝယ်နေရသလား၊လျှက်စစ်မရလို့မီးဆက်မောင်းပြီးထုတ်လုပ်နေရသလား၊အဆရှိတဲ့ပြဿနာပေါင်းစုံကိုအစိုးရကလေ့လာဆန်းစစ်နေရပါမယ်။အဲ့ဒီလိုပြဿနာတွေရှိနေရင်အခွန်အခရှော့ချတာလျှက်စစ်မီးရအောင်လုပ်ပေးတာစီစဉ်ပေးနိုင်ခဲ့ရင်ကုန်ပစ္စည်းထုတ်လုပ်စရိတ်ကျပြီးကုန်စည်နှုံလဲတည်ငြိမ်ပါလိမ့်မယ်။နောက်ပြဿနာကြီးတစ်ခုကမြန်မာကျပ်ငွေတည်ငြိမ်ရေးပါ။ဒါကအစိုးရနဲ့တိုက်ရိုက်သက်ဆိုင်ပါတယ်။အစိုးရကမြန်မာကျပ်ငွေတည်ငြိမ်အောင်မထိန်းနိုင်ရင်ကျပ်ငွေတန်ဖိုးကျဒေါ်လာအပါဝင်နိုင်ငံခြားငွေတန်ဖိုးတက်ပြီးကုန်ကျန်းပစ္စည်းဈေးနှုန်းတက်တာတွင်းကုန်အနေနဲ့တွင်းလာတဲ့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းတက်တာရင်ဆိုင်ရမှာဖြစ်ပြီးအထွေထွေကုန်စည်နှုန်းလဲတက်လာမှာပါ။ခြုံငုံပြောရရင်ကုန်စည်နှုန်းတည်ငြိမ်ရေးမှာအစိုးရရဲ့စီမံခန့်ခွဲနိုင်မှုအရေးအချင်းအပေါ်အများကြီးမူတည်နေတယ်ဆိုတာပါ
။ဒါကိုအစိုးရတာဝန်ရှိသူတွေကကုန်စည်နှုန်းတက်တယ်ဆိုတာအစိုးရနဲ့မဆိုင်ဘူးလို့လွယ်လွယ်မှမှလက်ခံယူနေတယ်ဆိုရင်တော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ပြည်သူတွေစားဝတ်နေရေးနဲ့ဘဝအဆင်ပြေလာအောင်အောင်မြင်မြင်အကောင်အထည်ဖော်ပေးနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။